ရှမ်းပြည်နယ်မြောက်ပိုင်းသိမ်တီနဲ့တီဘောမြို့တွေကိုအခုရက်ပိုင်းစစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေခက်စိတ်စိတ်လှုပ်လာနေပါတယ်။ညီနောင်မာမိတပ်တွေသိမ်းပိုက်ထားတဲ့မြို့တွေကိုအခုလိုဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံပြည်သူတွေသေဆုံးဒဏ်ရာရခဲ့တာမှာတီဘောမြို့မှာတော့တီလရှင်တပါးသေဆုံးသွားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ MMDA ကိုကန့်တပ်တွေရှမ်းပြည်နယ်မြောက်ပိုင်းသိမ်းတီမြို့ကိုအခု2024ခုနှစ်စံပိုင်းကသိမ်းယူခဲ့ပြီးနောက်စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေ၅ကြိမ်နဲ့မနေ့လုပ်ခဲ့တာမှာဒီနေ့အောက်တိုဘာ10ရက်မနေ့အစောပိုင်းကတော့သိမ်းတီမြို့ရဲကရွာတွေကဘုံကျဲခံရပါတယ်လူအများအိမ်တွေချိန်မနေ့၂နာရီလောက်မှဘုံကျဲခံရတာကိုသိမ်းတီဒေသခံတူဦးက VOA ကိုခုလိုပြောပြပါဗါတော့
ကျေအောင်စုမခဲရွာမှာဖြစ်တာတော့မချဲရွာပေါ့မြို့နဲ့နှမိုင်ခွဲလာတော့ဝေးတယ်လို့ဒီမနေ့၂နာရီခွဲလို့ပြောတယ်ထီခိုက်တာတော့အိမ်တိမ်ထီရရဲ့ပြီးတော့လူတော့မထီဘူးလို့လည်းပြောတယ်တချို့ကဟို၅ယောက်ထီတယ်တဲ့လို့လည်းပြောနေတယ
်ဒေတာတွင်သတင်းမီဒီယာတွေမှာလည်းလူ၅ယောက်ထိခိုက်တယ်လို့ဖော်ပြကြပါတယ်။ MMDA တိမ့်ပိုက်ထားပြီးနောက်ဒီနေ့ဇူလိုင်လ17ရက်နေ့ကနေ18ရက်အတွင်းမှာတိမ့်နီမျိုးကိုလေကြောင်းကနေတိုက်ခိုက်မှု၄ကြိမ်ပြုလုပ်ခဲ့ပါတယ်။18ရက်နေ့တိုက်ခိုက်မှုတုန်းကတိမ့်နီမျိုးမှာဈေးမှာဘုံကျရောက်ပောက်ကွဲခဲ့တာကြောင့်ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD စီယုံရင်မှုတူအပါအဝင်အရသာ၈ယောက်တိစုံပြီး20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တိမ့်နီမျိုးနဲ့ကပ်နေတဲ့တီဘောမျိုးပေါ်ကိုလည်းစစ်တပ်ကလေကြောင်းကနေဘုံကျတိုက်ခိုက်ခဲ့ပါတယ်။TNL တန်းတက်တွေတိမ့်ပိုက်ထိချုပ်ထားတဲ့တီဘောမျိုးကိုအောက်တိုဘာ9ရက်ဗုဒ္ဓနေ့ကလေကြောင်းကနေဘုံဆက်လုံးတဲ့မနယ်ကျဲချခဲ့တဲ့အတွက်တိလရှင်တပါးကွယ်လွန်သွားတယ်လို့ TNL ပြန်ကြားရေးတာဝန်ခံလွေးရီဦးက VOE ကိုပြောပါတယ
်မနေ့ကဒီ9ရက်နေ့ညနေ3နာရီလောက်ချင်းပါပေါ့နော်ဒီကောင်စီကဒီဝိုင်းတွဲနဲ့လာရောက်ပြတမဘုံကျဲတိုက်ခိုက်တယ်အမှဘုံလုံးက30ကျော်ထက်တော့ရှိတယ်ပေါ့လေနော်အဲဒီတိုက်ခိုက်မှုကအရသာမနေ့ဦးကထိခိုက်တယ်များရတယ်အမှဒီလိုရှိတပါကတော့ပြည်သူတွေပါနောက်ပြီးတော့မှဒေတာခံတဲ့လူတွေကိုပြည်သူပိုင်း PC တွေလည်းထိခိုက်ပျက်စီးသွားတာမျိုးတွေလည်းရှိပါတယ်
အော်တိုဘာ၈ရက်အင်္ဂါနေ့ကလည်းတီဘောမျိုးအပေါ်ဘုံအလုံး50လောက်ကျဲချခဲ့တဲ့အကြောင်းလည်းခုလိုဆက်ပြောပါတယ
်၈ရက်နေ့တုန်းကည10နာရီပေါ့နော်အဲ့ချိန်မှာလည်းစစ်ကောင်စစ်တပ်လေးရင်းနဲ့လာပြီးတော့ဘုံကျဲတိုက်ခိုက်တယ်ဒီမှာဘုံအလုံးက50ချောချောရှိအဲ့ဒီတိုက်ခိုက်မှုကြောင့်အရသာတွေရဲ့တိတ်တွေပျက်စီးသွားတယ်လူတို့ထိခိုက်မှုရှိတယ်
တီဘောမျိုးရဲ့အရှိတောင်ပိုင်းလောက်မှာရှိတဲ့မိုင်းရံမျိုးကနေ18မိုင်လောက်အကွာမှာရှိတဲ့တကြားဆက်ကိုလည်းမနေ့အောက်တိုဘာ9ရက်ကစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့အလုံတမား2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရရှိခဲ့ပါတယ်။ MMDA ကိုကန့်တပ်တွေတင်ထားတဲ့လာရှုမျိုးကိုစစ်တပ်ကပြန်လည်ထိုးစစ်ဆင်ဖို့မိုင်းရံမှာအင်အားစုစစ်ပြင်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုလာရှုမျိုးပေါ်ကိုလည်းရချားဆိုသလိုဘုံကျဲတိုက်ခိုက်တာတွေရှိနေတာပါ။စစ်တပ်နဲ့တိုက်ခိုက်နေတဲ့လက်နက်ကင်တပ်တွေတင်းယူထားတဲ့နေရာတွေအပေါ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ဘုံကျဲနေတဲ့အတွေ့ဒေသခံအရသားတွေတေဆုံထိခိုက်နေတဲ့အပေါ်လူအခွင့်ရေးအဖွဲ့တွေကထောက်ပြနေကြပါတယ်စစ်ကောင်စီကိုလေရင်စီတွေမယောင်းဖို့လဲလူအခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြပါတယ်စစ်ကောင်စီကတော့ဘုံကျဲတိုက်ခိုက်နေတာဟာပြစ်မှတ်ကိုအသေးချချိန်ပြီးတိုက်ခိုက်တာဖြစ်တယ်လို့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းတော်က VOA မြန်မာပိုင်းကိုပြောကြားထားပါတယ
်တချို့သောသူတို့ဝင်ရောက်နေရာယူထားတဲ့ဒါရှိုးတို့မိုးကုတ်တို့လိုတီဘောတလူနေရာမျိုးတွေမှာပြည်သူလူထုကိုဖိနှိပ်နှိပ်စက်နေတာတွေနှင်ထုတ်တာတွေရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့ဒီကြောင်းတိုက်ခိုက်တဲ့နေရာမှာရေပြင်သတင်းကောအခြားသတင်းတွေကိုတိကျမှုရှိမှလာတိုက်ခိုက်ခြင်းဖြစ်ပါတယ်။ဒါတောင်းကြမှုနေနေစစ်ပွဲမှာပြည်သူအသက်ဝင်စီးစိမ်နိုင်ငံတော်အချုပ်အခြာအာဏာကာကွယ်ဖို့အတွက်ဆောင်ရွက်ရမယ့်လုပ်ငန်းတွေပဲဖြစ်တယ
်။အော်ဂိုလာ26ရက်ကနေအော်တိုဘာ6ရက်နေ့အထိရှမ်းပြည်နယ်မြောက်ပိုင်းကတီဘောကြောင့်မဲနောင်ချိုလာရှိုးနဲ့မိုင်းရင်စားတဲ့မြို့တွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရသာ55ဦးသေဆုံးပြီး139ဦးဒဏ်ရာရရှိခဲ့ကြောင်းရှမ်းလူအခွင့်ရေးမှန်တိုင်းအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။စာတင်ကြောင်းဖျားစီဒီဟိုတယ်နဲ့တက္ကသိုလ်အပါအဝင်အဆောက်အဦ450ကျော်ပျက်စီးခဲ့ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။